ရှမ်းပြည်နယ်မြောက်ပိုင်းမှာတိုင်းဒေသနဲ့ကင်အဖွဲ့တွေထိန်းချုပ်ထားတဲ့နေမြေတွေနဲ့ဆက်သွယ်ထားတဲ့အဓိကလမ်းတွေကိုစစ်ကောင်စီကမကြသေးခင်ကစပြီးဇက်တိုက်ဆိုသလိုကန့်သတ်ပိတ်ဆို့နေတာကြောင့်ဒေသခံတွေအခက်ကြုံနေကြရပါတယ်။ပြီးခဲ့တဲ့ရက်ပိုင်းကမိုင်းရယ်လာရှိုလမ်းကိုစစ်ကောင်စီကပိတ်ဆို့ခဲ့ပြီးအခုနောက်ထပ်တောင်ကြီးမိုင်းကင်လာရှိုလမ်းကိုပိတ်လိုက်တာကြောင့်ဆက်သုံးစီရှားပါမှုအပါအဝင်အခက်အခဲတွေကြုံနေရတယ်လို့ဒေသခံတွေကပြောပါတယ်။စီရေးတင်းမာနေတဲ့ရှမ်းပြည်မြောက်ပိုင်းကနောက်ဆုံးအခြေအနေနဲ့ပတ်သက်လို့ရန်ကုန်ကသတင်းပေးပို့ထားတာကိုအခြေခံပြီးမက်ခင်လေးကပြောပြပေးပါမယ်ခင်ဗျ။
ကိုကန်တဲ့ MNDA ထိန်းချုပ်ထားတဲ့ရှမ်းပြည်နယ်မြောက်ပိုင်းကလာရှုမြို့နယ်တော်လိုင်းတက်တွေဝန်းရံထားတဲ့တရုတ်နယ်ဇက်ကမူဆေမြို့တို့ကိုဆက်သွယ်ထားတဲ့လမ်းပိုင်းမှန်သမျှကိုစစ်ကောင်စီကဒီရဲ့ပိုင်းထဲမှာတစ်ခုပြီးတစ်ခုဖြတ်တောက်ပိတ်ဆို့နေပါတယ်။အခုတောင်ကြီးမိုင်းကင်လာရှုလမ်းကိုစစ်ကောင်စီဘက်ကပိတ်လိုက်ကြောင်းကုံစီနဲ့ခီးတဲ့ပို့ဆောင်ရေးလုပ်ငန်းနေသူတူက VOE ကိုခုလိုပြောပါဗျာ။ဒီက
တော့ပိတ်တယ်။အမေဆိုးကြံရယ်ဟိုအဝေးကပြေးလို့ကိုယ်ရည်ရည်ရည်ရည်ပြင်တော့ရပါဗျ။တချို့ကလည်းဒီဟိုနေကန်အနေဖြစ်တယ်တောက်ပေါ်မှာဖြစ်ပြတဲ့အနေနဲ့ပြပါရှင်ပြေးဖြစ်တယ်။ဒီတော့လုံးဝပိတ်ထားတာတော့လာရှိခဲ့သွားမယ်ဆိုတော့လုံးဝကိုမဖြစ်ပါဘူး။မိုင်းမိုင်းရေမိုင်းဒီကအဒီကမိုင်းမိုင်းကြီးကိုပိတ်ထားတယ်။ဒီအရှုကာမရယ်ကိုင်းနန်းကြီးကလည်းဒီချက်ဒီချက်ပြီးတော့သွားတယ်ကတ်တယ်ဒီတိုင်းနဲ့ဆက်တယ်မြည်ရရှိတယ်ဆိုတော့ဒါမှမဟုတ်ဒီကိစ္စကြီးကိုလည်းလည်းဒီစီးရေးချင်ရတယ်ဟိုတကယ်လို့စစ်တပ်ကြီးကလည်းပြည်ရဲ့အမန်ဒီစစ်တပ်ကလည်းရောက်သွားလို့ရှိရတယ်။အမန်ဒီရဲ့ဒီစစ်တပ်ကလည်းစစ်တပ်ကမှမဒီမှာမပါဘူးသူကလည်းပြည်ရဲ့ပဲ
။မန္တလေးလာရှုဒါမှမဟုတ်တောင်ကြီးလာရှုကိုမဖြစ်မနေသွားရတဲ့ကားဆိုရင်တော့ကုံစီနဲ့ဆက်သုံးစီအပေါ်တင်ဆောင်တာတွေကိုစစ်ကောင်စီကကန့်သက်ထားတယ်လို့မိုင်းကင်ဒေသခံတချို့က VOE ကိုပြောပါတယ်။တချို့ကလည်းတင်လာတဲ့ပစ္စည်းမှန်သမျှစစ်ကောင်စီဂိတ်မှာတင်စီခံရတယ်လို့လည်းပြောကြပါတယ်။အောက်ပိုင်းကနေဆက်သုံးစီမလာတဲ့အတွက်ရှမ်းပြည်နယ်မြောက်ပိုင်းကမြို့အများစုမှာ73စီအခက်အခဲဖြစ်နေကြပါတယ်။တရုတ်နယ်ဇက်ကဝင်တဲ့စီကိုဈေးကြီးပေးဝယ်နေရတယ်လို့လည်းမူဆယ်ဒေသခံတို့ကပြောပါတယ်
။ဒီတိုင်းလည်းကွန့်တော့ကွန့်ပေးတယ်ကမ်းတရီသာတော့တက်စီရောဒီဆဲရောဒီလိုပါပဲကြာဆို။အဲလျောင်းခိုင်းပေါ့ဗျာတော့အဲ့လိုမျိုးပေါ့။ဒီဆဲတော်မှပို့ဘူးတောင်းနေနဲ့ရှားခက်သေးတယ်။ဒီကာလမားတွေကတော့ဒါသူ့ဟာနဲ့သူအိုင်တိန်နေတို့ဟွာတို့ပုတ်ခိုင်းတို့အဲ့ရနေပဲချက်ခဲ့ကြပါလေ။
မန္တလေးလာရှိုမူဆယ်ပြည်တော်စုလမ်းမကြီးကတော့တစ်တုံညာနှစ်ခွန်စစ်စင်ရေးဒုတိယပိုင်းမဆခင်လာရှိုမျိုးကိုစစ်ကောင်စီတက်တွေလက်မလွတ်ခင်ကတည်းကသွာလာဖို့ခက်ခဲနေရလဲဖြစ်ပါတယ်ဒီလမ်းကိုစစ်ကောင်စီနဲ့တော်လိုင်းအင်အားစုတွေကအပိုင်းလိုက်ထိန်းချုပ်ထားတာဖြစ်ပြီးတော့မကြခဏဆိုသလိုလဲတိုက်ပွဲတွေရှိနေတာဖြစ်ပါတယ်ရှမ်းမြောက်ကနယ်စပ်ဂိတ်တွေမှာမြန်မာဘက်ပို့မဲ့ကုန်ပစ္စည်းမှန်သမျှတရုတ်ကပိတ်ထားတော့ဖြစ်ပြီးမြန်မာဘက်ကိုအိမ်သုံးလျှက်စစ်ပစ္စည်းအပါအဝင်လုံခြုံရေးသုံးပစ္စည်းနဲ့အဝတ်အထည်တွေမတည်ကြဖို့တရုတ်ကအထူးကြက်မှတ်ထားတာလည်းဖြစ်ပါရဲ့ရှင်။